အမေရိကန်ရှေ့မြောက်ဖက်တချို့မှာဆောင်းအာဒီမုန်တိုင်းချရောက်ပြီးအိမ်ဝင်လွန်ကဲလာနိုင်ကြောင်းသတိပေးချက်တွေထုတ်ပြန်ထားသင့်ပါပဲ။ဆင်းရဲနေ့ကဟာရီကိန်းမုန်တိုင်းရောက်နေပြီးပြင်းထန်တဲ့လေမုန်တိုင်းတက်ခတ်တဲ့အတွက်တချို့နေရာတွေမှာနှင်းတွေထူးထူးထဲထဲကျနေတယ်လို့ကမ်းရိုးတန်းဒေသမှာတော့ရေကြီးရေလျှံတာတွေကြုံနေရပါတယ်။ဖီလာဒယ်ဖီးယား၊နယူးယောက်နဲ့ဘော့စတန်ပါဝင်လူရေထူးထပ်တဲ့မြို့ကြီးတချို့နဲ့ရှေ့မြောက်ပိုင်းပြည်နယ်ဆယ်ခုကနေရာတချို့မှာမုန်တိုင်းတန်ခံနေရတာပါ။ဆင်းရဲနေ့ကင်းပိုင်းမှာနယူးယောက်စီကမ်းရိုးတန်းနဲ့နယူးယောက်အရှေ့ဘက်လောင်အိုင်လန်တချို့နေရာတွေမှာကျရဲနှင်းတူဟာ18လက်မှကျော်နေပါပြီ။အတ္လန်တစ်သမုဒ္ဒရာကမ်းရိုးတန်းနဲ့နီးတဲ့ဒေသတွေမှာနှင်းက2ပေလောက်ထိကျနေတယ်လို့လေတိုက်နှုန်းကတနအီမှန်80နှုန်းရှိနေပါတယ်။ဆိုးရတဲ့ရာသီဥတုကြောင့်နယူးယောက်၊ဘော့စတန်၊ဖီလာဒယ်ဖီးယား၊မြို့ကြီးတွေအတွက်လေရှိစဉ်4500ကျော်ကိုစနေနေ့မှာဖျက်သိမ်းထားပြီးဘော့စတန်ကလည်းဝါရှင်တန် DC ပြည်နယ်မြန်နှုန်းမြင့်ရထားရှိစဉ်တချို့လည်းဖျက်သိမ်းထားပါတယ်။မက်ဆာချူးဆက်ပြည်နယ်မှာဈေးဆိုင်တဲ့လူနေအလုံးပေါင်း3000ကျော်မိပြတ်နေတာဖြစ်ပါတယ်။ New Hampshire, Massachusetts, Rhode Island, Connecticut, New York, New Jersey, Delaware, Maryland နဲ့ Virginia ပြည်နယ်ဆယ်ခုကတချို့နေရာတွေမှာပြင်းထန်တဲ့မုန်တိုင်းအန္တရာယ်တွေပေးထားတယ်လို့လမ်းတွေပေါ်မှာထွက်ကြဖို့လဲဆော်ဩထားပါတယ်။